ရုရှားလက်တော်မှအောင်သူဖြစ်တဲ့ဒင်းနစ်ဝိုရိုနင်ကော့ဖ်ဟာယူကရိန်းနိုင်ငံကီးယက်မြို့မှာဒီနေ့ပဲတနက်နေ့ပြစ်ခတ်တပ်ဖြတ်ခဲ့ရပြီးရုရှားနိုင်ငံကခိုင်းစီတဲ့လူသားသမားရဲ့လက်ချက်ဖြစ်ပုံရတဲ့အကြောင်းယူကရိန်းရဲ့တပ်ဖွဲ့ကပြောပါတယ်လက်တော်မှအောင်ဝိုရိုနင်ကော့ဖ်ကတော့အသက်အန္တရာယ်ဆိုရင်အတွက်ယူကရိန်းနိုင်ငံကိုပြည့်ရနေတဲ့မှာပဲဖျက်ဖြေးကင်းချောင်ခဲ့ပြီးရုရှားလူလာတဲ့ယူကရိန်းသမ္မတဗစ်တာယန်နိုကိုဗစ်ချ်ကိုနိုင်ငံတော်သစ္စာဖောက်မှုနဲ့ဆွဆဲထားတဲ့မှုမှာတက်တည်ဖြစ်ထွက်ဆိုခဲ့တာပါဒီအရုံးမှာတက်တည်ဖြစ်ထွက်ဆိုချက်ကြောင့်အသက်ခံရတာဖြစ်နိုင်တယ်လို့လည်းယူကရိန်းအစိုးရရှင်းနေရုံအကြီးကဲယူရီမက်ဆင်ကိုကပြောဆိုခဲ့ပါတယ်။ကီယက်မြို့တော်မှာနေကင်းချောင်းတောင်ပြစ်ခတ်လုပ်ကျင်နေတာရုရှားအစိုးရကလုံနေချာပုံစံမျိုးဖြစ်ကြောင်းလည်းပြောဆိုသွားပါတယ်။ရုရှားလက်တော်မှာဗိုရိုနင်ကော့ဖ်ကမြို့တော်ချစ်ချင်နေရာကဟိုတယ်တစ်ခုရှိမှရပ်နေတဲ့အချိန်မှာပဲတနက်သမားကပြစ်ခတ်သွားတာလို့ရဲတပ်ဖွဲ့ကပြောပါတယ်။ပြစ်ခတ်မှုကြောင့်တက်တော်စားဖြစ်သူတွေဒဏ်ရာရရှိသွားခဲ့ပေမဲ့ပြန်လည်ပြစ်ခတ်ခဲ့ရမှာတနက်သမားကိုထိမှန်သွားပါတယ်။တန်ရရဲတက်တော်ဆောင်နဲ့တနသမား200လုံးကိုအခုခါဆေးရုံတင်ထားတယ်လို့လည်းရတပ်ဖွဲ့ကပြောပါတယ်ယူကရိန်းနိုင်ငံမှာတင်းကြောင်နေတဲ့နောက်ထပ်ရုရှားလက်တော်အမအောင်သူဖြစ်တဲ့အီလီယာပိုနိုမာရော့ကတော့သူနဲ့တွေ့ဖို့စီစဉ်ထားတော့မှအသက်ခံနေရတယ်လို့ပြောပါတယ်ဒီဆုံးသူတက်တော်အမအောင်ဟာဒုစရိုက်သမားတူမဟုတ်ပဲရုရှားအစိုးရအတွက်အန်ဒီယန်ရှိသူတူဖြစ်တဲ့ကြောင့်တက်ခတ်မှုကျွလွန်တဲ့အကြောင်းရင်းကထင်ရှားတယ်လို့လည်းဖေ့စ်ဘွတ်လူမှုကွန်ရက်ပေါ်မှာမှတ်ချက်ပေးထားတာပါရုရှားဖေ့စ်ဘွတ်ကတော့တက်တော်အမအောင်အသက်ခံမှုနဲ့ပတ်သက်မှုမရှိဘူးဆိုပြီးငြင်းဆန်ထားပါတယ်